ဗကစီရဲမွေးတည်မှုတိုက်ဖြတ်ရေးမှာကူညီခဲ့တဲ့စီးပွားရေးပညာရှင်၃ယောက်ကို2019ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။အိန္ဒိယနယ်ပွားအမေရိကန်အာဘီဂျစ်ဘနာဂျီ၊ကျင်းတွင်းနယ်ပွားအမေရိကန်အက်စတာဒူဖလိုနဲ့အမေရိကန်လူမျိုးမိုက်ကယ်ခရီမာတို့ကိုစီးပွားရေးဆိုင်ရာနိုဘယ်ဆုပေးလိုက်တယ်လို့သိပ္ပံဆိုင်ရာ Royal Swedish Academy ကဒီကနေ့ကြေညာပါတယ်။စီးပွားရေးနိုဘယ်ဆုကိုရသူတွေထဲမှာအက်စတာဒူဖလိုဟာဒုတိယမြောက်အမျိုးသမီးဖြစ်ပါတယ်။စီးပွားရေးပညာရှင်တွေဟာစီးရင်မွေးတည်မှုတိုက်ဖြတ်ရေးကိုအထူးရောက်ဆုံးနီလန်ဒစ်တွေနဲ့ချင်းကပ်ကိုင်းတွေခဲ့တဲ့လို့သူရွေးချယ်သူတွေကပြောပါတယ်။ကလေးငယ်တွေရဲ့ကျန်းမာရေးပညာရေးကိုတိုးတက်အောင်ဘယ်လိုလုပ်ကြမလဲဆိုတဲ့လွယ်ကူတဲ့မေးခွန်းမျိုးနဲ့စပြီးတော့စီးရင်မွေးတည်မှုပြဿနာကိုဖြေရှင်းဖို့သူတို့ကစူးစမ်းခဲ့ကြတယ်လို့ပြောပါတယ်။သူတို့ရဲ့ဆောင်ရွက်ချက်ကြောင့်အိန္ဒိယနိုင်ငံကကလေးငယ်၅သန်းကျော်ကိုကျောင်းတွေမှာစာနောက်မကျအောင်လက်တွဲခေါ်ခဲ့တဲ့အစီအစဉ်တွေကိုထိထိရောက်ရောက်လုပ်ပေးနိုင်ခဲ့တယ်လို့နိုင်ငံတော်များများမှကျန်းမာရေးဆိုင်ရာကာကွယ်ဆောင်ရှားမှုအတွက်ငွေကြေးအမြောက်များသုံးပြီးပံ့ပိုးကူညီမှုတွေလှုပ်လာစေတယ်လို့စုကြည်ညာချင်းမှပြောကြားသွားပါတယ်။နိုဘယ်ဆုရတဲ့စီးပွားရေးပညာရှင်၃ယောက်အနေနဲ့ဒေါ်လာ၉သိန်းကျော်နဲ့အညီများတဲ့စုကြည်ကိုခွဲဝေရရှိကြမှာဖြစ်ပါတယ်ရှင်။